မြစ်ကြီးနားဗမော်ကားလန်ကနန်းဆမ်ရံမှာစစ်ကောင်စီတပ်နဲ့ KIA တို့ကြားမှာတောက်ကြနေကတိုက်ပွဲတွေဖြစ်ပွားခဲ့ပေမဲ့အခုချိန်မှာတော့အခြေအနေတွေပြန်ပြီးတည်ငြိမ်လာပြီလို့ KIA ပြန်ကြားရေးတာဝန်ခံကပြောပါရယ်အရင်ရက်တွေတုန်းကဒီကားအရင်သွားလာတွေကိုရန်နာထားရတဲ့လိုင်စာကနေမြစ်ကြီးနားဗမော်ကိုသွားတဲ့မော်တော်ယာဉ်တွေပြန်ပြီးတော့သွားလာနိုင်ပြီလို့ပြောပါရယ်သတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုငိမ့်ချန်းကတင်ပြပေးထားပါရယ
်ဒီလ16ရက်နေ့တောက်ကြနေကစစ်ကောင်စီစစ်ကြောင်းဟာနန်းဆန်ရံရွာဘက်ကိုရောက်ရှိလာစဉ်တိုက်ပွဲဖြစ်ပွားခဲ့တာပါတိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်စီးရီးတင်းမှမှုတွေရှိနေတာကြောင့်လိုင်စာကနေမြစ်ကြီးနားဗမော်သွားတဲ့မော်တော်ယာဉ်လိုင်းတွေကိုယာယီပိတ်လိုက်ကြောင်းသတင်းတွေထွက်ပေါ်ခဲ့ပါတယ်လောလောဆယ်မှာတော့စစ်ကောင်စီဘက်ကတပ်တွေရုတ်သိမ်းသွားပြီးအခြေအနေဟာတည်ငြိမ်နေပြီဖြစ်တဲ့အကြောင်းကချင်လွတ်မြောက်ရေးတပ်မတော် KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ်
အဒီလဖြစ်ချုပ်ရနေမှာညနေပိုင်းဟာတတ်တတ်ဒီလက်တို့တတ်နေနေတဲ့အချိန်မှာကျွန်တော်တို့လည်းအထီးတူသမားတိုက်ပွဲတွေရှိတယ်တိုက်ပွဲဆိုတဲ့အပြန်အလှန်တိုက်ခိုက်တာတော့မရှိဘူးကျွန်တော်တို့ဘက်ကလည်းပြစ်တာတို့လည်းပြန်ခောက်သွားတာအဲ့ဒါနဲ့ပြန်ငြိမ်သွားပဲ
စစ်ကောင်စီစစ်ကြောင်းဟာနန်းဆန်ရံဝင်းကျင်ကရွှေတူးဖော်တာတွေကိုလာရောက်စစ်ဆေးတာဖြစ်ပြီး18ရက်နေ့မှာတော့နှစ်ဖက်အကြားပြည်လည်မှုရခဲ့ကြအောင်အခုလိုဆက်ပြောပါတယ်
ဒါကနေရနေမှာကတော့တို့လည်းဒီအထက်ကအမင်းကရပေါ့နမ်ဆန်ညာပဝန်းကျင်မှာရွှေတူဖို့နေတဲ့ဟာဒီကိုတို့လည်းဓာတ်ပုံတွေပါတင်ညာတွေရက်ကျင်လို့လာတယ်လို့ပြောကြတယ်တဲ့အဲကျွန်တော်တို့ကတော့ဒီဝတ်တုံနဲ့နည်းနည်းနဲ့ပြုလုပ်ရှာတဲ့ပုံစံမျိုးနဲ့တော့လာဖို့အဆင်မပြေဘူးပြည်သူလူထုတွေကဒီမှာတက်ပွဲဖြစ်လို့ရှင်တော့ပုံမှန်ဒုက္ခရောက်ပါခင်ဗျားတို့ဓာတ်ပုံတွေပါတင်ရက်ကျင်လို့ရှင်တော့အဲရကုတ်နဲ့ကျွန်တော်တို့နဲ့ဘူပေါင်းမှလုပ်လို့ရပါတယ်ဆိုပြီးမှမပြောလာတော့တဘောတော့တို့ရကုတ်နဲ့ပြန်ဖို့ရိုက်သွားတာပေါ့ကွာအဲ့ဒါကြောင့်နောက်ပိုင်းမှာတော့အားလုံးတည်တည်ပြစ်သွားတာ
လက်ရှိအချိန်မှာလိုင်စာကနေမော်တော်ယာဉ်လိုင်းတွေလည်းပြန်ဖွင့်နေပြီဖြစ်ကြောင်းပြောပါတယ
်ဖွင့်ပြီဖွင့်ပြီအားလုံးသွားလို့လာလို့ရပါသည်ခင်ဗျာ
နန်းဆန်ရံဒေသခံတို့ကအခုခါမှာသူတို့ဒေသမှာအေးအေးဆေးဆေးပြန်ရှိနေကြောင်းလည်းပြောပါတယ
်ဆင်းရဲဆန်းတာရပါပြီအဲ့တော့မြန်မာနိုင်ငံကရာဇဝတ်မျိုး
ကချင်ပြည်နယ်ကတိုက်ပွဲတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။တိုက်ပွဲဖြစ်ပွားခဲ့တဲ့နန်းဆန်ရံကျေးရွာဟာ KIA ဌာနချုပ်လိုင်စာနဲ့15မိုင်ခန့်သာကွာဝေးပြီး KIA ဘက်ကလုံခြုံရေးတင်းကျပ်ထားတဲ့နေရာဖြစ်ပါတယ်။2011ခုနှစ်ကချင်စစ်ပွဲတကြောပြန်ဖြစ်ပွားပြီးတဲ့နောက်ပိုင်းဝိုင်းမော်မြို့နယ်ကနန်းဆန်ရံတရွာလုံးနေရပ်စွန့်ခွာတင်းရှောင်ခဲ့ရပါတယ်။2019ခုနှစ်မှာစစ်ရှောင်စခန်းကမိသားစုတချို့နေရပ်ပြန်လာခဲ့ကြပါတယ်။2022ဩဂုတ်လအတွင်းမှာလဲစစ်ကောင်စီတပ်ကနန်းဆန်ရံရွာဘက်ကိုဝင်ရောက်လာတာကြောင့် KIA နဲ့တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ခင်ဗျာ